စစ်ခေါင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲပြင်းထန်နေတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့နယ်တွင်ကနေသားဆောင်တဲ့စစ်ခေါင်စီတပ်ဖွဲ့ဝင်တရားကျော်ဟာဖေဖော်ဝါရီလ6ရက်နေ့မနက်ပိုင်းကဘင်္ဂလားဒေ့ရှ်ဘက်ကိုထပ်မံထွက်ပြေးသွားတယ်လို့သိရပါတယ်ခုချိန်ထိဆိုရင်မြန်မာနိုင်ငံဘက်ကနေနေသားဆောင်တပ်ဖွဲ့နဲ့မိသားစုဝင်229ယောက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုခိုးဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါအောင်ရှင်
။တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်မောင်တော်မြို့နယ်အတွင်းတောင်ပြိုလှဲ့ဝဲလှဲ့ရနေခြားဆောင်တပ်ဖွဲ့ဝင်နဲ့တခြားစခန်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတာဒီကနေ့ဆိုရင်တော့229ယောက်ထိရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။ဖေဖော်ဝါရီလ6ရက်နေ့မနက်ပိုင်းကလည်းအေအေတပ်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တောင်ပြိုလက်ဝဲနေချားဆောင်စခန်းအပအဝင်တခြားနေချားဆောင်တပ်တွေကစစ်ကောင်စီတပ်ဖွဲ့ဝင်တရားကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြီးတော့ထွက်ပြေးလာကြတယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်အနေနဲ့ထိုင်တဲ့ရင်ဂျာတူကပြောပါတယ်
။မနက်အရုံ3နာရီကျော်ကန်ကန်ကြီးဟိုပါလောင်ကလေးနေရာနီးအနေချားဆောင်နဲ့ဟိုတရားပွဲပေါ့တရားပွဲကြီးတရားနဲ့တစ်စက်တယောက်ဘင်္ဂလားဒေ့ရှ်ကိုရောက်လာတယ်။အဲတောင်ပြိုလည်းပါတယ်၊နာစီရောင်လည်းပါတယ်၊နောင်ဟိုးလာရေရောင်ချောင်းလည်းပါတယ်
။ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဦးကီယာမြို့ပါလောင်ခါလီကျေးရွာအတွင်းကစတဲ့ကြောင်းတစ်ခုမှာ BGB ဘင်္ဂလားဒေ့ရှ်နဲ့ခြားဆောင်တပ်တွေကထိန်းနှိမ်ထားပါတယ်။ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေထဲမှာတရားရရှိသူတွေကိုဘင်္ဂလားဒေ့ရှ်အစိုးရကစေကူတမှုပေးထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေထိုင်နေတဲ့ရင်ဂျာတို့ကပြောပါတယ်။
သူတို့ကအခုဘင်္ဂလားဆိုတာလောလောဆယ် BGB ကလောလောဆယ်သူတို့ကို BGB ရှိမှသူတို့အလုံးဝင်တဲ့နောက်လမ်းနေတဲ့ဘာတွေကသူတို့စဉ်းစားတာပေါ့ဒါရသွားတယ်လို့ဆိုစိတ်ကူးစားတာရှိသေးတယ်ဘင်္ဂလားဆိုတာနောက်ရောက်တော့ဆုံးတယ်မနေ့က
ဟွန်ဒိုမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ခြေရွာတချို့ကိုမော်တာကြီးစားတွေကျောက်ခွဲရာကြောင်းဘင်္ဂလားဒေ့ရှ်ဒေသခံအုပ်သေးဆုံးပြီးအနည်းဆုံး18ဦးဒဏ်ရာရရှိခဲ့ပါတယ်အဲ့ဒီအခြေခံနှစ်ဦးကတော့တန်ရာပြင်ထန်ပြီးအသက်အန္တရာယ်ဆိုရင်ရတယ်လို့ Cox's ဘဇာအခြေစိုက်နေစည်းမချတစ်ဆယ်ဝန်းများအဖွဲ့ MSF ဝန်ထမ်းတယောက်ကပြောဆိုထားပါတယ်။မောင်နှောမျိုးနဲ့အတွင်းကတောင်ပြိုလက်ဝဲလက်ရနေချာဆောင်စခန်းတွေကိုအင်းအင်းရခိုင်တပ်တော်ကပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့ကထိုးစစ်ဆင်တိုက်ခဲ့ပြီးတောင်ပြိုလက်ရစခန်းကိုသိမ်းပိုက်ခဲ့ပါတယ်။ကျန်းရှိနေတဲ့တောင်မျိုးလဲဝဲစခန်းကိုလည်းထိုးစစ်ဆင်တိုက်ခတ်နေပြီးတနင်္လာနေ့ကတော့ပြစ်ခတ်တမ်းနဲ့မကြားရဘူးလို့တိုက်ပွဲဖြစ်ပွားနေတဲ့နေရာနဲ့တမိုင်ကျော်လောက်မှနေထိုင်တဲ့ရင်ဂျာတူကပြောပါတယ်
။ကျွန်တော်ဒီဆန်အတန်ကြာတာဟိုဟာလောက်ပဲအဲညာ9နာရီနေ့မနက်အဲ7နာရီတိပေါ့အဲ9နာရီခွဲတိပေါ့အပြန့်တန်ခိုက်တယ်အခုမကြားသေးဘူးအခုနာမည်နေပြီ။
ကြအပြင်ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြားနဲ့ရတိတော်မြို့နယ်တွေမှာရှိတဲ့စစ်ကောင်စီဗျူဟာဂုံးတွေနဲ့တပ်စခန်းတွေကိုအေးအေးကထိုးစစ်ဆင်ပြီးတိုက်ပွဲပြင်းထန်နေတယ်လို့ရခိုင်ဒေသခံတို့ကပြောပါတယ်
။ကြောက်တော်မြောက်ဦးတို့မှာဆိုလိုက်တာဒီအဝန်ကတော့မြို့ပေါ်တန်ရင်းတွေတိုက်နေတာပေါ့ဒီဟိုမြို့ပေါ်တန်ရင်းမှာဟိုငားလေးတွေကတော့ဟိုပြီးပါပြီနောက်တစ်ခုသုံးခုခွာရသုံးခုရှိရဒီကအဲ့ဒီတန်ရင်းပူပေးနေဆိုအဲ့ဒီကခုပြန်သွားတယ်ဘောနော်အဲ့ဒီကခုလေဟိုကျွန်တော်ချင်းရေဟိုလက်နဲ့ချဖို့ပြောထားတယ်ဟဲ့လားအဲ့ဒီမှာအခုရေချင်းနေတဲ့ကိုင်းပြင်းပြင်းနဲ့ချင်းနေလို့ပြရတယ်ဒီကျောက်ဘက်ဆိုရင်လည်းကျမထားနေဆိုပေါ့လေဟိုစကားကနာချဖို့ဝင်တိုက်တယ်အဲ့ဒီမှာဟိုတင်းကြီးနဲ့ခုပေါ့လေအဲ့ဒီဟာလေးဝင်တိုက်နေတယ်တခါတော့ရပါပြီဆိုတော့အဲ့လိုမျိုးပြင်းထန်ဖြစ်နေကြပါတယ်က
အခုလိုတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းကတိမ့်နေကြတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးစာဝတ်နေရက်ခက်ကြုံရပါတယ်ဒါအပြင်တိုက်ပွဲပြင်းထန်နေတဲ့အမောင်းတော်မြို့နယ်ဘင်္ဂလားဒေ့ရှ်နယ်စပ်ချန်စီယိုအနီးစစ်ကောင်စီလှေကြောင်းတိုက်ခိုက်မှုတွေကြောင့်လည်းတိကျခံအတော်များများပေးလို့ရကိုတိမ်ရှောင်နေကြရပါတယ်